အစ်ဂျင်နိုင်ငံရဲ့ဂျာဝင်စစ်ဆေးပေးမှုကြောင့်အစ္စရေးနဲ့ဂါဇာအကြားအပြစ်ခတ်ရဆဲဖို့ဗိုလ်ထူးညကသဘောတူလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်စတင်အကျုံးမဝင်ခင်ဂါဇာကမ်းမြောင်ဒေသကိုအုပ်ချုပ်နေတဲ့ဟာမတ်စ်အဖွဲ့နဲ့အစ္စရေးတို့အကြားမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။အပြစ်ခတ်ရဆဲမှုစတင်တာနဲ့ဂါဇာဒေသခံတွေလက်မတွေပေါ်ထွက်လာကြပြီးအောင်ပွဲခံတဲ့အနေနဲ့တနက်တွေကိုမိုးပေါ်ထောင်ပြစ်ခတ်ခဲ့ကြပါတယ်။ဒေသဆန္ဒရှင်ည9နာရီမှာအပြစ်ခတ်ရဆဲမှုစတင်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဟီလာရီကလင်တန်နဲ့ဘေဂျင်းရှင်ရပ်ပြီးတော့အစ္စရေးနိုင်ငံသားဝန်ကြီးမိုဟာမက်ကမဲလ်အမာဂါကိုင်ရိုမြို့မှာကြေညာလိုက်တာပါ။အပြစ်ခတ်ရဆဲရေးသဘောတူညီချက်ထဲမှာနှစ်ဖက်အပြန်အလှန်ရန်ညှိုးထားမှုတွေရပ်တန့်ရေးလူတွေနဲ့ကုန်ပစ္စည်းတွေကူတန်သွားလာနိုင်အောင်ဂါဇာနေဇာဂိတ်တွေဖွင့်ပေးရို့ပါဝင်ပါတယ်။အပြစ်ခရဆဲရေးအကောင့်ထဲဖွင့်နိုင်အောင်24နာရီအချိန်ပေးထားပြီးအဲ့ဒီသဘောတူညီချက်ကိုချိုးဖောက်ခြင်းရှိမရှိဆိုတာကိုတော့အစ်ဂျင်နိုင်ငံကပဲစောင့်ကြည့်သွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဟီလာရီကလင်တန်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းတို့ကအပြန်အလှန်ကြားဝင်စစ်ဆေးပေးခဲ့တဲ့အတွက်အခုလိုအပြစ်ခရဆဲရေးသဘောတူညီချက်တွေရခဲ့တာလည်းဖြစ်ပါတယ်။